ဒီမိုကရက်တစ်မြန်မာအသံ DVB သတင်းထောက်အုပ်နဲ့အေယာဝတီသတင်းဌာနကသတင်းထောက်အုပ်ကိုတအောင်းလက်နက်ကိုင်အဖွဲ့ TNLA နဲ့ဆက်သွယ်ခဲ့ရဲဆိုပြီးဒီကနေ့ဖမ်းဆီးလိုက်တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။ DVB သတင်းဌာနကတော့တပ်မတော်ဆွဆွဲသလိုမဟုတ်ဘဲသတင်းသမားတွေဟာမူရီဆေးဝါးတိုက်ဖျက်ရေးနဲ့သတင်းသွားယူပြီးအပြန်လမ်းမှာဖမ်းဆီးခံရတာလို့ပြောပါရဲ။နောက်ဆုံးအခြေအနေကိုစုံစမ်းမေးမြန်းထားတဲ့မခင်ဖြူတွေကပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီမိုကရက်တစ်မြန်မာအသံ DVB အကြီးအကဲသတင်းတောက်နှစ်ဦးဖြစ်တဲ့ဦးအေးနိုင်နောက်ဦးဖုံးပြည်နိုင်နဲ့ ERI သတင်းတောက်ဦးသိန်းစော်တို့ကိုတောင်းလန်တကိုင်အဖွဲ့ TNLA နဲ့ဆက်သွယ်မှုနဲ့ဒီကနေ့မွန်လွယ်ပိုင်းတုန်းကပဲဖမ်းဆီးထားပြီးတော့တရားဥပဒေအရအရေးယူသွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားတာပါရှမ်းပြည်နယ်ရှင်မြောက်ဘက်နမ်ဆန်တီဘောကားလမ်းပေါ်မှာတမရော်စစ်ကြောင်းကဒီလမ်းကြောင်းလုံခြုံရေးဆောင်ရွက်နေတဲ့အချိန်လိုင်စင်မဲ့မော်တော်ယာဉ်နှစ်စင်းနဲ့လိုက်ပါလာတဲ့ဒီသတင်းတောက်3အပါဝင်အမျိုးသား9ဦးကိုတွေ့ခဲ့ပြီးတော့သူတို့ဟာ TNLA အဖွဲ့နဲ့ဆက်သွယ်ခဲ့တဲ့ဆိုတာကိုစုံစမ်းတွေ့ရှိရတာကြောင့်တရားဝင်နဲ့အညီဆောင်ရွက်နိုင်ဖို့အတွက်လာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ကျမ DVV သတင်းဌာနကတော့သူတို့ရဲ့သတင်းထောက်တွေဟာတက်မတော်ကဆွဆွဲတယ်လို့မဟုတ်ပဲဒီကနေ့ကြာရောက်တဲ့အပီပီဆိုင်ရာမူရီစေဝါအလွဲသုံးစားမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေအတွက်သတင်းယူရင်းနဲ့ဖမ်းဆီးခံခဲ့ရတာလို့ပြောပါရယ
်မူရီစေဝါတိုက်ဖျက်ရေးစစ်ဆေးလေးနေရာတော်တော်များများအလုပ်တယ်အဲ့ဒီကိုသတင်းယူပြီးသွားကြတာပဲလေဒီကလည်းဒီကတိုက်ဖျက်ရေးကိစ္စကဘာမှတကြီးအလုံးနဲ့ဆိုင်တဲ့ကိစ္စလေဒီ CNL ဒီ through ပြောတဲ့အချမ်းသက်တောင်းရန်သူဖွဲ့အကြောင်းသတင်းလည်းမဟုတ်ဘူးအင်တာဗျူးလည်းမဟုတ်ဘူးဒါမျိုးစေဝါကိစ္စကတော့ဘာတပြိုင်လုံးပြဿနာရှိနေတဲ့ကိစ္စလေအဲ့တော့ကျွန်တော်တို့ကအဖွဲ့ကတော့မျိုးစေဝါကိစ္စသတင်းသွားကြည့်တယ်ကျွန်တော်နားလိုက်တော့အဲ့ဒါပဲ
DVB ရုပ်သံဌာနအက်ဒီတာတူဖြစ်တဲ့ဦးသံဝင်းထွတ်ပြောသွားတာပါတက်မတော်ရဲ့ထုတ်ပြန်ချက်ထဲမှာလာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းပြောထားပေမဲ့လို့သတင်းထောက်တွေဘယ်နေရာမှာရှိနေတယ်ဆိုတာကို DVB အနေနဲ့စုံစမ်းနေဆဲဖြစ်ပြီးတော့သိချာမသိရသေးဘူးလို့လည်းဦးသံဝင်းထွတ်ကပြောပါတယ်
အခုဒီကကျွန်တော်စုံစမ်းနေတယ်ဝင်ကြပြီလေစုံစမ်းနေတော့လေပြီးတော့ press conference နဲ့တိုင်ပင်ရတယ်လို့ပြောရှိတယ်နောက်ပြီးတော့ကျွန်တော်တို့ဟိုရှင်းနေတယ်တိုင်ပင်ရတယ်ရှင်းနေရှိတယ်ဟုတ်ကဲ့ဒီတော့အခုသတင်းအချက်အလက်ပြသောင်းနေတယ်ဝင်ရှိတယ်ဆိုတော့စိတ်မကြသေးဘူးလေအခုသတင်းဝင်လာတာလေစုံစမ်းနေတယ်ဝင်ဆိုတော့အဲ့ဆောက်တော့သူတို့လာချိုးရဲစခန်းကိုတွေ့ပြောင်းတယ်လို့ရေးထားတယ်ဒါပဲကျွန်တော်တို့အသေးမသိသေးဘူးစုံစမ်းနေတယ်ဝင်လာချိုးရဲစခန်းပြေပခန်းလဲပြေရောက်လဲကျွန်တော်တို့သိချင်မသိသေးဘူးစုံစမ်းနေတယ်ဝင်
အခုသတင်းထောက်တွေဖန်ဆီးခံရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဇွန်လ3ပိုင်းကစလို့အပြည့်ရဲ့လက်မှတ်မထိုးထားသေးတဲ့ဒီပလောင်လွတ်မြောက်ရေးတပ်ဦး PSLF ရဲ့လက်အောက်ခံ TNLA တအောင်တပ်နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဆက်တိုက်ဖြစ်ပွားနေတာပါဒီလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်သူတွေကိုတရားမဝင်တဲ့ဒီအကြမ်းဖက်တောင်းကျမ်းသူအဖွဲ့တွေနဲ့ဆက်သွယ်တယ်လို့ဆိုပြီးတော့အရင်တုန်းကဖန်ဆီးတာတွေရှိခဲ့ဘူးပေမဲ့လည်းသတင်းသမားတွေကိုဒီလိုမျိုးဖန်ဆီးတာကတော့ဒါပထမဆုံးအကြိမ်ပဲဖြစ်ပါရဲ့ရှင်